အသက်ပြထမ်းလိုက်တဲ့နိုင်ငံသားဖြစ်ခွင့်ဥပဒေမူကြမ်းပေါ်အိန္ဒိယနိုင်ငံတဝန်းမကြီးမနက်ဆန္ဒပြပွဲတွေဆက်တိုက်ပေါ်ပေါက်နေပြီးတော့ဆန္ဒပြပွဲတွေကိုရဲကနေနင်းတာမှတနက်နေ့ပြစ်ခတ်တဲ့အတွက်အနည်းဆုံးလူ2ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတယောက်ကကြာတာပရီနီကပြောပါတယ်သေဆုံးသူ2ဦးဟာအိန္ဒိယတောင်ပိုင်းမင်္ဂလုမြို့ဆန္ဒပြပွဲတွေအတွင်းမှာရဲကပြစ်ခတ်ခဲ့ရပါမင်္ဂလုမြို့မှာအခုညမထွက်ရအမိန်ထုတ်ပြန်ထားသလိုကျောင်းတွင်နဲ့စားတောက်ဆိုင်တွေကိုလည်းပိတ်ထားပါတယ်။ပဋိပက္ခတွေအတွင်ဒဏ်ရာရသူနောက်ထပ်၄ယောက်ကိုမင်္ဂလုမြို့ဆေးရုံမှာပို့ဆောင်ထားတယ်လို့ဒေသန္တရဆရာဝန်တဦးကပြောပါတယ်။ချီတဲဆန္ဒပြသူ200လောက်ကိုရဲကမျက်ရည်ယိုပုံးသုံးပြီးတော့ဖြိုခွဲဖို့ကြိုးစားပြီးတဲ့နောက်မှာဆန္ဒပြလူကြီးကရက်တန့်ဖို့ညှင်းဆန်နေတဲ့အတွက်ရဲကတနက်နေ့ပြစ်တာလို့လည်းပြောပါတယ်။ဥဒါပရာဒက်ရှ်ဂူဂျာရတ်နဲ့ကာနာတာကာပြည်နယ်တွေမှာလည်းရဲနဲ့ဆန္ဒပြသူတွေအကြမ်းမှာပဋိပက္ခတွေဖြစ်ခဲ့ပါတယ်။